ရခိုင်မြောက်ပိုင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြည်နဲ့ပတ်သက်ပြီးဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ရိုဟင်ဂျာမွတ်စလင်တွေဟိန္ဒူဒုက္ခသည်တွေနဲ့တိကျစီတွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေပြန်လာရင်းနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးခဲ့ကြပေမဲ့တိုးတက်မှုတစ်စုံတစ်ရာမရှိဘူးလို့ရိုဟင်ဂျာမွတ်စလင်တွေကပြောပါတယ်။ဒီအကြောင်းကိုရန်နိုင်ကပြောပြပေးပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဒုက္ခသည်တွေပြန်လာရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာတော့အိမ်မှာရှိတဲ့ဒုက္ခသည်တွေနဲ့ဒုတိယမြောက်လေးဖြစ်နေဆက်ပြီးတော့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရေးဝန်ကြီးဌာနအပြူဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညစာရေးမှုချုပ်ဦးချန်ရေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြင်ဟိန္ဒူဒုက္ခသည်တွေနဲ့လည်းဒီကနေ့မှာတီးခြားပြီးတွေ့ဆုံခဲ့တယ်လို့ဘာလူကာလီဒုက္ခသည်စခန်းကကိုအစ္စလမ်က VOA ကိုပြောပါတယ်။
ကတမတော်မနေ့ကုနာရီအနေနဲ့သမနာရီကျဲတရတော့ကျွန်တော်ဝိညာဒုက္ခတွေတူလျာဖွဲ့နဲ့တွေ့ဆုံခဲ့တယ်။အဲ့ဒီနောက်ပိုင်းကတော့ဟိန္ဒူအဖွဲ့နဲ့တက်ပြီးတော့တွေ့ကြပါရတယ်ခင်ဗျာ
။မကူရဲ့ဖွဲ့ဟာမနေ့ဒီသမ18ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်သွားဒေသကခူဒူပလောင်ဒုက္ခတွေစခန်းကိုသွားပြီးတော့ဒုက္ခတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီကနေ့တွေ့ဆုံမှုအတွင်းမှာတော့မကူရဲ့ဘက်ကဒုက္ခတွေနေရာရေးပြောင်းရေးလုပ်ငန်းတွေအဆင့်နဲ့အပဝဲဒုက္ခသည်တွေပြည်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကလှုပ်ဆောင်နေတာတွေကိုရှင်းပြခဲ့တယ်လို့ကိုအစ္စလမ်ကပြောပါတယ
်သူတို့ဘက်ကတော့အရင်သတိစဉ်အတိုင်းပြောသလိုပဲ NDC လုံခေါင်းစဉ်ကိုပဲသူတို့ရှင်းပြခဲ့တယ်နောက်လောက်ဟောပေါ်လက်ခံရေးစကားရဲ့ကိစ္စကိုရှင်းပြခဲ့တယ်နောက်ဂျာစကားမှာနေရာနဲ့ကိစ္စကိုရှင်းပြခဲ့တယ
်ရိုဂျာမွတ်စလင်တွေဘက်ကတော့မွေးရပါနိုင်ငံသားခွင့်ရပါဝင်အချက်၃ချက်ကိုတောင်းဆိုခဲ့တယ်လို့လည်းသူကဗီဒီယိုကိုပြောပါလေ
အချောက်တုံးကမှာတော့ကျွန်တော်ကမူလာရရှိခဲ့တဲ့ရင်ဂါအမီနဲ့မေယဘာနိုင်ငံသားအခွင့်အရေးပေါ်စီးပင်းချစ်ကိုကျွန်တော်ပြန်လို့ရရှိဖို့အတွက်တောင်းဆိုခဲ့တယ်။နောက်ဒုတိယအချက်မှာတော့ကျွန်တော်မူလာကျေရောမှာပြန်လို့နေတိုင်းခြင်းနဲ့ကျွန်တော်ရဲ့ပိုင်ဆိုင်မှုပြန်လို့ရရှိခြင်းနောက်ရခိုင်ပြည်နယ်တစ်ခုလုံးမှာယနေ့အချိန်အထိပြည်ရဲ့ကာလရှိရဲ့ဆိုတော့ကျွန်တော်ရဲ့နိုင်ငံတကာလုံခြုံရေးအစီအမံကလွှဲလို့ကျန်လာရဲ့လုံငန်းကြီးကိုမတွေ့မမီရရဲ့ဆိုတော့ကျွန်တော်ရဲ့နိုင်ငံတကာစုစုတီဆိုတော့အရေးကြီးလေဒါကိုကျွန်တော်လူကြီးတာဒုက္ခကြီးစစ်ကလေးတော်ကသိကြတော့ပြပါလိမ့်ခင်ဗျာ
ရိုဂျာမွတ်စလင်ရဲ့ဘက်ကတောင်းဆိုချက်တွေကိုတော့နိုင်ငံတော်သမရနိုင်ငံတော်အတိုင်းပင်ကပုံကိုတဲ့ဆိုရထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြသွားမယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောကြားခဲ့တယ်လို့ဆိုပါတယ်အဲ့မဲ့နေရကြဆွေးနွေးမှုအတွင်းမှာဒုက္ခသည်တွေနေရရင်ပြန်ရင်းနဲ့ပတ်သက်ပြီးတော့အောင်မြင်မှုတစ်စုံတစ်ရာရရှိခဲ့ခြင်းမရှိဘူးလို့လည်းသူကဆက်ပြောပါတယ်။ဒီမှာဆွေးရကတော့ရိုဟင်ဂျာဆွေးရအတုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ပြောထားပါတယ်။ဒီတွေ့ဆုံဆွေးနွေးမှုတွေရိုဟင်ဂျာဆွေးရအခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာကိုဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဦးချိုင်းကမနေ့ကပြောပါတယ
်။ based on the legal press and historical stats we explain them.
ဒီလိုတောင်းချက်လက်တွေသမိုင်းကောင်းချက်လက်တွေကိုအခြေခံပြီးတော့ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါရယ်။ဒါနဲ့သူတို့လူမှုအဝန်အဝိုင်းတည်ရှိမှုကိုကျွန်တော်တို့မမြင်ပါဘူး
။2018ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARC ရိုဟင်ဂျာဆိုရောက်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွေမှာနေနေရှင်းလင်းရေးလုပ်ရာကနေအဲ့မှာရှိတဲ့ရိုဟင်ဂျာတွေတိမ့်နေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်ခင်ဗျာ။